နောင်ဘဝစိတ်ချမှုရှိပြီလား။လူဟာသေမျိုးပါ။လူတိုင်းကိုယ့်အလှည့်ရောက်လာရင်သေရမယ်ဆိုတာကျွန်တော်တို့သိကြပါတယ်။သို့တော့ကိုယ့်အလှည့်ဘယ်နည်းလဲဆိုတာကိုတော့ဘယ်သူမှမသိကြဘူး။တကယ်လို့များမိတ်ဆွေရဲ့အလှည့်ဟာဒီနေ့ညဖြစ်မယ်ဆိုရင်မိတ်ဆွေအစင်သင့်ဖြစ်ပြီလား။မိတ်ဆွေသိရင်ဘယ်ကိုရောက်မယ်ဆိုတာကိုသိထားပြီးပြီလား။ယုံကြည်သူကျွန်တော်တို့ကတော့သိရင်ဘယ်ကိုရောက်မယ်ဆိုတာကိုအတိအကျသိနေပါတယ်။မိတ်ဆွေကနံဘဝစိတ်ချမှုရှိပြီလား။ကျွန်တော်တို့လူသားတွေသိတဲ့အခါသွားရမယ့်နေရာနှစ်နေရာပဲရှိတဲ့အကြောင်းဘုရားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းပြောထားပါတယ်။အဲ့ဒီနေရာတွေကတော့မရဏနိုင်ငံလို့ခေါ်တဲ့ငရဲမိအိုင်နဲ့ကောင်းကင်နိုင်ငံတို့ဖြစ်ကြပါれအခြားနေရာမရှိဘူးလူတို့ရဲ့ထင်မြင်ယူဆချက်အရဆိုရင်တော့လူသားတွေသေတဲ့အခါသွားရမယ့်နေရာများစွာရှိတယ်လို့ပြောကြပါれဒါပေမဲ့ဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာတော့လူတွေသေတဲ့အခါသွားရမယ့်နေရာဟာနှစ်နေရာပဲရှိတယ်ငရဲမိအိုင်နဲ့ကောင်းကင်နိုင်ငံတို့အခြားနေရာမရှိဘူးအဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးလုကာခရစ်ဝင်ကျမ်းအခန်း16အငယ်19ကနေ31ကျမ်းမှာဖော်ပြထားတဲ့ယေရှုခရစ်တော်ဘုရားသခင်ကိုယ်တော်ရန်ရဲ့တတ်သိခံတော်မူချက်အတိပေးတော်မူချက်ကိုလေ့လာကြပါစို့။လုကာခရစ်ဝင်ကျမ်းအခန်း16အငယ်19ကနေ20အထိကိုအရင်ဖတ်ကြပါစို့။တပန်တုံတတိတယောက်သည်နေမောင်းသောကပလာနှင့်ပိတ်ချောကိုဝတ်ဆင်၍ကာမဂုဏ်စည်းစိမ်၌နေ့တိုင်းပျော်မွေ့လျက်နေ၏။လာဇရုအမည်ရှိသောသူစင်းရတယောက်သည်တကိုလုံး၌အနှစိမ့်ပေါက်၍တတိဤစပွဲမှကြသောစားနှုတ်စားပုတ်ကိုစားမရစေဟုတောင့်တသောစိတ်နှင့်တတိအိမ်တကားနာမှတုံးလုံးနေ၏ခွေးတို့သည်လာ၍အနှစိမ့်များကိုလှက်ကြ၏လို့တွေ့ရပါတယ်ဒီကြမ်းချက်မှာဘဝအခြေအနေချင်းမတူညီတဲ့လူနှစ်ယောက်ကိုကျွန်တော်တို့တွေ့ရပါတယ်တယောက်ကဇာဝနေရေးပူပန်စရာမရှိနေ့တိုင်းကာမဂုံစည်းစိမ်မှာပျော်မွေ့နေတဲ့တထေသားနောက်တစ်ယောက်ကတော့တကိုယ်လုံးမှာအနှစိမ့်တွေပေါက်ပြီးစိတ်ကုပ်မှုပတ်ဆံလည်းမရှိပြုစုမဲ့သူတွေလည်းမရှိဘူးစားစရာမရှိလို့တထေရဲ့စပွဲကနေကြလာမဲ့အစာကိုကောက်စားဖို့မျှော်လင့်ချက်နဲ့တထေရဲ့အိမ်တကားနာမှာတုံးလုံးနေခဲ့ရတယ်ခွေးတွေကသူ့ရဲ့အနှစိမ့်ကိုလာပြီးလျှက်ကြတယ်အခန်းငယ်22ကနေ23ကိုဆက်ဖတ်မယ်ဆိုရင်သူတို့နှစ်ယောက်စလုံးဟာတည်သွားကြတဲ့အကြောင်းနဲ့ဆင်းရဲသားလာဇရုဟာကောင်းကင်နိုင်ငံကိုရောက်သွားပြီးတထဲကြတော့မရဏနိုင်ငံကိုရောက်သွားတဲ့အကြောင်းအခုလိုမြင်တွေ့ရပါတယ်တနေ့တနိုင်ထိုဆင်းရဲသားသည်တည်လွန်၍ကောင်းကင်တမန်တို့သည်အာဗြဟံ၏ယင်ခွင်သို့ပို့ဆောင်ကြ၏တထဲသည်လည်းတည်လွန်၍တကြွချင်းကိုခံရလေ၏မရဏနိုင်ငံ၌ပြင်းစွာသောဝေဒနာကိုခံရလျက်ရှိကြောင်းယေရှုဖခင်ရဲ့ပြောပြတော်မူချက်အရကျွန်တော်တို့သိရပါတယ်။ကောင်းကင်နိုင်ငံတော်ကိုရောက်သွားတဲ့လာဇရုဟာကောင်းကင်နိုင်ငံမှာဘလို့နေရသလဲ။ငရဲကြနေတဲ့တထေးတယောက်ကကိုငရဲပြည်မှာဘလို့နေရသလဲဆိုတာကိုကြည့်ကြရအောင်။အာဗြဟံ၏ယင်ခွင်ဆိုတာဖခင်သခင်ကြိုးဝတ်တော်မူရာကောင်းကင်နိုင်ငံကိုဆိုလိုတဲ့ဓမ္မဟောင်းခေတ်ကာလရဲ့အတုံးအနှုံးဖြစ်ပါတယ်။ဓမ္မဟောင်းကျမ်းနဲ့ရင်းနှီးတဲ့ယူဒလူမျိုးတွေကအာဗြဟံ၏ယင်ခွင်ဆိုတာကောင်းကင်နိုင်ငံကိုဆိုလိုကြောင်းနားလည်ကြပါတယ်။ကောင်းကင်နိုင်ငံကိုရောက်သွားတဲ့လာဇရုဟာကောင်းကင်နိုင်ငံမှာဘယ်လိုနေရသလဲဆိုရင်လုကာအခန်း16အငယ်25မှာယေရှုရဲ့ပြောပြတော်မူချက်အရဆာလောင်မွတ်သိမ့်ခြင်းအနှစိမ့်နှိမ့်ဆက်ခြင်းအာအိမ်ကုန်ခန်းခြင်းမောပန်းခြင်းစတဲ့လောကမှာသူကြုံတွေ့ခံစားရတဲ့အမင်္ဂလာအပေါင်းတွေနဲ့ကင်းဝေးဘရောဘုရားသခင်ရင်ခွင်တော်မှာငြိမ်းချမ်းစွာနေရတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်။မရဏနိုင်ငံကိုရောက်သွားတဲ့တထေးတယောက်ကြတော့မရဏနိုင်ငံဆိုတဲ့ငရဲမိအိမ်ထဲမှာအလွန်ပြင်းထန်လာတဲ့မိလောင်ခြင်းဝေဒနာကိုခံရပြီးသူတောင်းဆိုသမျှအရာဘာတစ်ခုမှမရနိုင်တော့တဲ့အကြောင်းလုကာအခန်း16အငယ်23ကနေ31ကျမ်းမှာယေရှုဘုရားကပြောပြတော်မူပါတယ်။အလွန်ပြင်းထန်လာတဲ့မိလျံဝေဒနာကြောင့်တထေးဟာရင်ငတ်ပြီးသူ့ကိုရေပေးဖို့ရန်အတနာခံတောင်းဆိုခဲ့ပါတယ်။သို့သောသူအတနာခံတောင်းဆိုတဲ့ရေကိုပေးလို့မရကြောင်းလုကာအခန်း16အငယ်24မှာအခုလိုဖော်ပြထားပါတယ်။ဒိုမတပါငါတို့နဲ့တင်တို့ဆက်ကြား၌အလွန်နဲ့လှသောကြောက်ကြီးတီလျက်ရှိ ထို့ကြောင့်ဤအယက်မှသင်တို့ရှေ့ရာသို့ကူးကျင်သောသူမကူးနိုင်ထိုအယက်မှငါတို့ရှေ့ရာသို့ကူးကျင်သောသူလည်းမကူးနိုင်ဟုဆို၏လို့တွေ့ရပါတယ်ဒီကြမ်းချက်မှာယေရှုရဲ့ပြောပြတော်မူချက်အရာငရဲကြနေတဲ့သူတွေအတွက်ဘာမှကျွန်တော်တို့လုပ်ပေးလို့မရတော့ဘူးငရဲပြေဆိုတာအကူအညီဘာတစ်ခုမှမရနိုင်တော့တဲ့နေရာထွက်ပေါက်မရှိတော့တဲ့နေရာဖြစ်ကြောင်းယေရှုဖခင်ရဲ့ပြောပြတော်မူချက်အရာကျွန်တော်တို့သိရပါတယ်ငရဲကြနေတဲ့တထဲကသူ့အတွက်ဘာအခွင့်အရေးမှမရနိုင်တော့ဘူးဆိုတာကိုသိလိုက်တဲ့အခါလူပြေမှာအသက်ရှင်နေသေးတဲ့သူ့ရဲ့ညီငါးယောက်အတွက်တောင်းဆိုပြန်ပါတယ်သူ့ရဲ့ညီငါးယောက်တို့ဟာငရဲပြေကိုမရောက်ရလေအောင်ငရဲမှလွတ်မြောက်ရလမ်းကိုပြော့ပြပေးဖို့ရန်သူညီငါးယောက်တို့စီကိုလာဇရုကိုဆေလွတ်ပေးဖို့တောင်းဆိုခဲ့ပါတယ်။သို့သောသူ့ရဲ့တောင်းဆိုချက်ဟာမအောင်မြင်ပြန်ဘူး။ငရဲကြနေတဲ့တထဲတယောက်ရဲ့အခြေအနေအပြင်ငရဲပြေဆိုတာအခွင့်အရေးအလုံးဆုံးရှုံးရနေရထွက်ပေါက်လုံးဝမရှိတော့တဲ့နေရာဖြစ်ကြောင်းကျွန်တော်တို့သိရပါတယ်။ဒီကြမ်းချက်တဲကတထဲတယောက်ဟာဘာကြောင့်ငရဲပြေကိုရောက်သွားရတာလဲ။အဖေကတော့ရိုးရိုးလေးပါ။ဖယားတခင်နှုတ်ကပတ်တော်တတိပေးချက်ကိုမယုံကြည်တဲ့အတွက်ကြောင့်ဖြစ်ပါတယ်။အာဗြဟံကအဲ့ဒီတထဲသားကိုသူ့ရဲ့ညီငါးယောက်တို့မှာငရဲပြေအကြောင်းနဲ့ငရဲမှလွတ်မြောက်လမ်းကိုတတိပေးပြောပြနေတဲ့မောရှေနဲ့ပရောဖက်များရှိကြောင်းနဲ့သူတို့ရဲ့ဇကားကိုနားထောင်ကြစေလို့ပြောလိုက်ပါတယ်။တထဲကတေသောလူစုတဲကတယောက်သောသူသည်ထမြောက်၍သူတို့ရှေ့ရာသို့သွားလျင်သူတို့ဒီနောင်တရကြပါလိမ့်မည်လို့ဆိုပါတယ်မောရှေနဲ့ပရောဖက်များဤစကားဆိုတာဖယားခင်နှုတ်ကပတ်တော်တမန်ကျမ်းစာဓမ္မဟောင်းကျမ်းကိုဆိုလိုခြင်းဖြစ်ပါတယ်ငရဲကြနေတဲ့တထဲကငရဲပြေအကြောင်းနဲ့ငရဲမှလွတ်မြောက်ရလန်းဖယားခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တသက်ခံတတိပေးချက်ကိုသူကိုယ်တိုင်မယုံကြည်သလိုသူရဲ့ညီငါးယောက်တို့အတွက်လဲလုံလောက်တဲ့တတိပေးချက်မဟုတ်ဘူးဆိုပြီးတော့အံပွဲနမိတ်လက္ခဏာကိုတောင်းဆိုခဲ့ပါတယ်အဲ့ဒီတော့သေလွန်သွားတဲ့လူစုတဲကတယောက်သောသူကိုဆေလွတ်ပေးဖို့ရန်တောင်းဆိုခဲ့ပါတယ်သို့တော့ဖယားခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တတ်သိခံတတိပေးချက်ကိုသူတို့မယုံကြည်ကြဘူးဆိုရင်တယောက်သောသူသည်သေခြင်းမှထမြောက်တော့လဲမယုံကြည်နိုင်ကြလို့အာဗြဟံပြောဆိုတဲ့အကြောင်းကျွန်တော်တို့တွေ့ရပါတယ်ဖယားခင်နှုတ်ကပတ်တော်တမန်ကျမ်းစာဟာလူတိုင်းအတွက်ငရဲပြေအကြောင်းနဲ့ငရဲမှလွတ်မြောက်လမ်းကိုသိရှိနိုင်ဖို့ရန်အတွက်လုံလောက်တဲ့ဖယားသခင်တတ်သိခံတတိပေးချက်ဖြစ်ပါတယ်။ဖယားခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တတ်သိခံတတိပေးချက်ကလွဲရင်မိတ်ဆွေကိုလည်းဖယားသခင်ပေးတော်မူမှာမဟုတ်ဘူး။ဆင်းရဲသားလာဇရုနဲ့တထဲတယောက်အကြောင်းယေရှုရဲ့ပြောပြတော်မူချက်မှကျွန်တော်တို့အတွက်သင်ယူမှတ်သားရမယ်။သင်ခန်းစာကိုအတူတူပြောပြရမယ်ဆိုရင်ကျွန်တော်တို့လူသားတွေတည်တဲ့အခါငရဲလားကောင်းကင်လားဆိုတာဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တတ်သိခံတတိပေးချက်ကိုယုံကြည်လက်ခံသလားဒါမှမဟုတ်ငြင်းပယ်သလားဆိုတဲ့အချက်ကအဆုံးအဖြတ်ပေးမှာဖြစ်တယ်။ငရဲကြနေတဲ့သူတွေအတွက်ဘာအခွင့်အရေးမှမရနိုင်တော့ဘူး။ငရဲကြနေတဲ့သူအတွက်ထွက်ပေါက်လုံးဝမရှိတော့တဲ့အပြင်ငရဲကြနေတဲ့သူတွေအတွက်ကျွန်တော်တို့ဘာမှလုပ်ပေးလို့မရတော့ဘူး။ဒါကြောင့်မသေးခင်ဖယားသခင်နှုတ်ကပတ်တော်တတိပေးချက်ကိုယုံကြည်လက်ခံရမယ်။သေပြီးတဲ့နောက်ဘာမှလုပ်လို့မရတော့ဘူး။အားလုံးနောက်ကျကုန်ပြီဆိုတာငရဲကြနေတဲ့တထေးတယောက်အကြောင်းယေရှုဖခင်ရဲ့ပြောပြတော်မူချက်အရာကျွန်တော်တို့သိရပါတယ်။ဒါကြောင့်စန့်သောလက်မကွေးမီ၊ကွေးသောလက်မစန့်မီဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာရဲ့တတ်သိခံတတိပေးချက်ကိုယုံကြည်လက်ခံပါလူတိုင်းအတွက်တမန်ကျမ်းစာရဲ့တသက်ခံတတိပေးချက်ကတော့လူအပေါင်းတို့သည်ဒုစရိုက်ကိုပြု၍ဖယားသခင်ရှေ့တော်၌အတရေပြတ်ကြပြီလို့ပြောထားပါတယ်လူတိုင်းမှာအပြစ်ရှိသောကြောင့်လူတိုင်းဟာဖယားသခင်ရှေ့တော်မှာဘာတန်ဖိုးမှမရှိသောသူချစ်စရာဘာတစ်ခုမှမရှိတဲ့သူတွေဖြစ်ကြပါတယ်လူတိုင်းကိုတရားစီရင်တော်မူမဲ့သူဟာဖယားသခင်ပြတ်တော်မူကြောင်းနဲ့ဖယားသခင်တရားစီရင်တော်မူခြင်းကနေလွတ်မြောက်မဲ့သူတယောက်မှမရှိဘူးအပြစ်ရှိတဲ့လူတိုင်းခံရမဲ့အပြစ်ဒဏ်ကတော့ထာဝရငြိမ်းချမ်းဖြစ်ကြောင်းဖယားသခင်နှုတ်ကပတ်တော်တမန်ကျမ်းစာမှာအတိအလင်းတတိပေးထားပါတယ်ဖယားသခင်ဟာဖြောင့်မတ်သောဖယားဖြစ်တော်မူသည့်အတိုင်း အပြစ်ကိုဒဏ်ပေးတော်မူသောဖခင်ဖြစ်တော်မူပါれတစ်ဖက်မှာလည်းဖခင်သခင်ဟာချစ်ချင်းမြတ်တာဖြစ်တော်မူသောကြောင့်အပြစ်ရှိသောလူတို့ကိုအပြစ်နဲ့အပြစ်ဒဏ်ငရဲမိအိုင်ကနေရွေးနှုတ်ကယ်တင်ဖို့ရန်အပြစ်နဲ့ကင်းစင်သောမိမိ၌တပါးသောသားတော်ယေရှုကိုဒီလောကမှာလွန်ခဲ့သောအနှစ်2000ကျော်လုံးကဆေလွတ်တော်မူခဲ့ပါれဖခင်သခင်သားတော်ယေရှုဟာအပြစ်ရှိသောလူတို့ခံရမယ့်အပြစ်ဒဏ်ကိုလဝကတိုင်မှာအသေးခံစဉ်ခံခဲ့ပြီးသုံးရက်မြောက်သောနေ့မှာသေခြင်းကိုအောင်မြင်ပြီးထမြောက်တော်မူခဲ့ပါတယ်။ယေရှုဖခင်ဟာယနေ့အသက်ရှင်လျက်ရှိပြီးနောင်လဲအသက်ရှင်မဲ့ဖခင်ဖြစ်တော်မူပါတယ်။အပြစ်ငရဲကနေလွတ်မြောက်နိုင်ဖို့ဖခင်သခင်စံချိန်ကိုမမီနိုင်တဲ့ကိုယ့်ရဲ့ကောင်းမှုကုသိုလ်တွေကိုအမေပြုမဲ့အစားလူတို့ရဲ့အပြစ်ကိုဖြေဖို့လဝကတိုင်မှာအသေးခံတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမေပြုဖို့ရန်ဖယားတဲ့ကနှုတ်ကပတ်တော်တမာကျမ်းစာမှာလူတိုင်းကိုဖိတ်ခေါ်နေပါတယ်။ဖယားတဲ့ကနှုတ်ကပတ်တော်တမာကျမ်းစာရဲ့သက်သေခံတတိပေးချက်ကိုနားထောင်ပြီးယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်ဖြစ်ယုံကြည်လက်ခံရင်လာဇရုကဲ့သို့ကျွန်တော်တို့သေတဲ့အခါအာမင်္ဂလာအပေါင်းနဲ့ကင်းဝေးရာဖယားတဲ့ရင်ခွင်တော်ကောင်းကင်နိုင်ငံမှာငြိမ်းချမ်းစွာထာဝရနေရမှာဖြစ်ပြီးနှုတ်ကပတ်တော်တတိပေးချက်ကိုညှင်းပယ်ရင်တော့ငရဲကြနေတဲ့တထေးကဲ့သို့အမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ငရဲမိအိုင်တဲမှာအံသွားခဲကြိတ်ပြီးဝေဒနာကိုထာဝရကာလပတ်လုံးခံရကြမှာဖြစ်တယ်။ရွေးချယ်မှုကမိတ်ဆွေရဲ့အပိုင်းပါ။ယေရှုကိုသင်ရဲ့ကယ်တင်ရှင်နဲ့အရှင်သခင်အဖြစ်တစ်ခါမှယုံကြည်လက်ခံခြင်းမရှိသေးဘူးဆိုရင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းအပ်ပါရယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။